ကြသည်ရင်တင်ပတ်တီတွင်မှကချင်လူမျိုးရေးဖွဲ့ KAU နှင့်မြမဆိုးရငင်းချင်းကိုယ်စားလှယ်အဖွဲ့တို့မြကြီးနားမြို့မှာပြန်ပြီးတော့ဆုံတွေ့ကြဖို့ရှိတယ်လို့မြမဆိုးရငင်းချင်းကိုယ်စားလှယ်က VOA မြန်မာပိုင်းကိုပြောပါတယ်။တချိန်တည်းမှာပဲကချင်တက်နှင့်မြမစစ်တက်ကြားနေမြေတွင်မှစစ်တပ်အပြောင်းလဲနဲ့စစ်တပ်အင်အားတိုးချဲ့လာမှုတွေရှိနေပြီးတော့ကချင်ဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာပြတ်လတ်မှုတွေနဲ့ကြုံနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်။အသေးစိတ်ကိုမဆုမွန်ကဆက်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့မေလကုန်ပိုင်းတုန်းကကချင်လွတ်မြောက်ရေးအဖွဲ့ KIO နဲ့မြမအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ပြည်တွင်းမှာပထမဦးဆုံးငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်မြောက်ပြီးတဲ့နောက်ပိုင်းမှာပဲကချင်တပ်နဲ့မြမအစိုးရကြားညှိနှိုင်းစရာတွေကြန့်ရှိနေသေးတဲ့အတွက် KIO ဘက်ကကိုယ်စားလှယ်တွေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးမြမအစိုးရကိုယ်စားလှယ်တို့မြကြီးနားမြို့မှာလာမဲ့သတင်းပတ်တီအတွင်းမှာပြန်ပြီးတော့ဆုံတွေ့ကြဖို့စီစဉ်နေကြတယ်လို့မြမအစိုးရငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေက VOA ကိုပြောပါတယ်
ကျုပ်ကကောင်းဆောင်လေးသဘောတူတာကတော့တိတ်မချာဘူးပြောတော့တိတ်မချာဘူးဆိုတော့တပတ်သုံးပတ်လောက်အတွင်းမှာကေငိုအဖွဲ့ရဲ့ technical team တစ်ဖွဲ့ကျွန်တော်မြင်းနာကိုလာဖို့ပြင်ဆင်နေတယ်လို့ပဲကျွန်တော်နားလည်ပါတယ်အဲ့ဒါပြီးရင်တော့ဒီဘုံငွေဖော်ဆောင်ရေးဘုံတဝမ်းကော်မတီရဲ့ဒီ technical team နဲ့မြင်းနာမှာပဲကျွန်တော်တို့ကအသေးသေးဒီဆွေးနွေးဖို့ဆိုတဲ့သဘောတူတာရှိပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့နှစ်ပတ်သုံးပတ်အတွင်းမှာဒီဆွေးနွေးပွဲရှိမယ်ตาปิวอยู่เนาะแล้วลูกจีนี่ก้องๆเนี่ย20ก้องๆเนี่ยป่าได้ซุยนี่บัวตะคู่เปลี่ยนพี่แล้วซ้อมได้ใหม่มั้ยไอ้ซุยนี่บัวมาတော့ဒီပြက်ခက်ရဲစဲနိုင်ดีဖြစ်ပေါ့လေအဲကျွန်တော်ซ้อมได้ใหม่လို့ယူစားထားတယ်ခင်ဗျာ
ပြီးခဲ့တဲ့လာတော့ကမြမဆိုးရဘက်ကပြည်တော်စုဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ခေါင်းဆောင်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ဦးဆောင်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့ကချင်ပြည်နယ်မြကြီးနားမြို့မှာတွေ့ဆုံခဲ့ကြပြီးတဲ့နောက်လုံးဝအပြစ်အခက်ရဲစဲရေးမဟုတ်တဲ့တိုက်ပွဲတွေရောကြရေးအပါအဝင်နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးတော့ဆောင်ရွက်နိုင်ရေးသဘောတူညီချက်ခုနှစ်ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။နယ်မြေတွင်းမှာကချင်တပ်နဲ့မြမစစ်တပ်အောက်ခြေတပ်တွေမှာဖြစ်နေတဲ့စီးရဲတင်းမာမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ငြိမ်းချမ်းရေးကိုယ်စားလှယ်ဘက်ကဆိုပါတယ်
။ဒီလိုအဖြစ်တော့ကချင်ပြည်နယ်ထဲမှာတော့ဒီခုနပြစ်ခတ်မှုဖြစ်စဉ်ကတော့ပြည်ပကဖြစ်တဲ့ပွဲတွေဖြစ်တာလုံးဝမရှိသလောက်ပဲဗျာ။ဒါပေမဲ့အရှင်းမြောက်ဘက်မှာတော့အနည်းငယ်ပေါ့လေကျွန်တော်ရှိခဲ့တယ်လို့တော့ကျွန်တော်ကြားမိတယ်။ရှင်းမြောက်မှာဖြစ်တာတော့အခြားတစ်ဖက်နဲ့တစ်ဖက်နားလည်းလွဲတဲ့ကိစ္စတွေလည်းရှိနေမှာလေ။အသေးစိတ်တော့ကျွန်တော်တို့မသိသေးပါဘူး။ကျွန်တော်တို့သိရတဲ့အဲဒီဆွေးနွေးပွဲမှာမဖြစ်တော့ဘူးတူလာတော့ဖက်တော့ဒီစီဒီတမမှုတွေရှော့ချဖို့တက်ွက်တွေမဖြစ်ဖို့ပြီးရင်တော့ technical team တွေကျွန်တော်ပြန်တွေးဖို့ပြီးရင်တော့ north side တွေရောဆောင်းနိုင်မှာရှိရင်တော့ဒီအပြစ်ခက်ရစဲလေးတွားနိုင်ဖို့ဆိုတာပဲဒီပါလေ
KIO နဲ့မြန်မာစစ်တပ်ကြားနှစ်ဖက်တိုက်ပွဲတွေအရှိန်ရော့ကြပြီးတော့ငြိမ်းချမ်းရေးတွစ်ဆုံမှုတွေကနေနိုင်ငံရေးဆွေးနွေးပွဲတွေကိုဖော်ဆောင်နိုင်မှုစီစဉ်ပြင်ဆင်နေကြပါတယ်လို့အစိုးရဘက်ကပြောဆိုချိန်မှာပဲမြန်မာစစ်တပ်ဘက်ကတော့တပ်အပြောင်းလဲတွေလုပ်တာစစ်အင်အားတိုးချဲ့ချထားတာတွေတော့ရှိတယ်လို့ KIO ပြောခွင့်ရဦးလာနန်က VOA ကိုပြောပါတယ
်။ဒါမှဒီအစိုးရစစ်တပ်ရဲ့ဒီတပ်ကြီးအတပ်အပြောင်းလဲတော့ရှိကြတယ်။သူတို့ငကူရှိပြီးသားတပ်ကြီးပြန်ပြီးတော့အပြောင်းလဲလုပ်တာမျိုးပေါ့နော်။ဒါမျိုးသူတို့လောက်တာတာဒီရွှေလီတိဆုပ်ဝဲနောက်ပိုင်းမှာဒီတီးတတာလေးတာထင်းထင်းထင်းထင်းဖြစ်သွားတဲ့ကိစ္စပါ။ဒါကြောင့်မို့ဒီအခုမကျင်းနာတိဆုပ်မှုရဲ့နောက်ပိုင်းမှာနှစ်ဖက်တက်ပွဲကြီးချော့ချရေးစုတဲ့ခေါင်းစဉ်အောက်မှာဆွေးနွေးပွဲမှာတော်တော်များများပြောခဲ့လို့ဖြစ်တဲ့ကိစ္စလေးပဲပြောလို့ရမယ
်။အစိုးရနဲ့ KIO ကြားဆွေးနွေးပွဲတွေမှာဒီထက်ပိုပြီးတော့ပွင့်လင်းမြင်သာမှုတွေရှိဖို့လိုအပ်နေပြီးတော့ကချင်ပြည်နယ်တွင်းမှာအစိုးရတပ်ဘက်ကစစ်ရေးအင်အားတွေတိုးချဲ့ချလာတာတွေစစ်ရေးတင်းမာမှုတွေရှိနေသေးတဲ့အတွက်ငြိမ်းချမ်းရေးအစ်အမှန်ရဖို့ရှေ့အလားအလာတွေနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်မြကြီးနားမြို့ကကချင်အရေးလှူရှားသူဒေါ်ဘောက်ကြာကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ငြိမ်းချမ်းရေးကိုဖော်ဆောင်ခြင်းနဲ့စစ်ကိုချော့ချခြင်းနဲ့ဆိုရင်ရှင်းတန်းရောက်နေတဲ့စစ်သားတွေကိုရှင်းမတိုးခိုင်းပဲနဲ့အကုန်လုံးဖုတ်ခိုင်းလိုက်မယ်ဆိုရင်တော့ဒါသူတို့ပြောတဲ့ငင်းချမ်းရေးကဖြစ်နိုင်ခြင်းရှိပါတယ်အခုကအဲ့လိုမျိုးမဟုတ်ပဲနဲ့တစ်ဖက်ကတော့ငင်းချမ်းရေးပြောပြီးမှတစ်ဖက်ကတော့ညီလာမျိုးစုံနဲ့ပုံချူကွယ်ချူပြီးတော့တွားနေတယ်တက်နေတယ်ဆိုပြီးကဒါယူသားမှုမရှိဘူးလို့ကျွန်မမြင်ပါတယ်
စစ်ပွဲတွေကြောင့်ထွက်ပြေးတန်းဆောင်နေရတဲ့ကချင်စစ်ပြေးဒုက္ခတဲ့စခန်းတွေမှာစားနပ်ရိက္ခာပြတ်လတ်မှုတွေနဲ့ကြုံနေရပြီးတော့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေပါတယ်ဒုက္ခတဲ့စခန်းထဲမှာရှိတဲ့ဒုက္ခတဲ့ကလေးတွေအတွက်လိုအပ်နေတဲ့ပညာရေးကိုလည်းစီစဉ်ဆောင်ရွက်နေကြရတယ်လို့ကချင်အရေးလှူရှားသူတွေကဆိုပါတယ်ရှင်